Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်ဗီယိုအမေရိကန်တန်ရ2025ခုနှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကတော့လိုင်းဒိုမီတာ2530တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူတုမိတ်ဆွေရုပ်သံ bamis.voanews.com Facebook နဲ့ YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ချမသင်္ကီထိုက်ပါရှင်။
ဂျော်ဒန်ဘီရင်ကိုသမ္မတထရမ့်အင်ဖီရိုမှာတွေ့ဆုံစဉ်ဘာတွေဆွေးနွေးခဲ့ကြပါသလဲ။တစ္ဆကံတွေပြန်မလို့ရင်ဟာမတ်စ်ကိုပြန်တိုက်ဖို့အစ္စရေးဝန်ကြီးချုပ်နက်သန်ယာဟူကသတိပေးလိုက်ပါရယ်။မြန်မာအရေးနိုင်ငံတကာညီလာခံတရက်ကိုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာကျင်းပဖို့ရှိပါရယ
်။ဘုံမူကြီးဆော့ချစ်သူကိုဖမ်းဝရမ်းထုတ်နိုင်ရေးထိုင်းဘက်ကကြိုးပမ်းနေတယ်ဆိုတဲ့အကြောင်းနောက်စစ်တမ်းတင်ရခိုင်ပြည်နယ်တွင်ကလေးငယ်တွေရဲ့ချမ်းမှာဖွံ့ဖြိုးရေးအခြေအနေမုံရွာမှာမီတာကားတွေပို့ပြီးတော့ချတင်လာတဲ့အကြောင်းဆက်တဲ့သတင်းဆောင်မတွေကိုလည်းနားဆင်ချက်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကိုအင်ဂျီရောမှာအင်္ဂါနေ့ကလက်ခံတွေ့ဆုံခဲ့ပြီးဂါဇာကိုခီးသွွားလုပ်ငန်းနေရာဖြစ်ပြောင်းဖို့ပြောလိုက်ပါတယ်။ဒါပေမဲ့ဂါဇာကပါလက်စတိုင်းတွေကိုလက်မခံရင်ဂျော်ဒန်နဲ့အီဂျစ်လိုတခြားအာရဗ်နိုင်ငံတွေကိုပေးထားတဲ့အမေရိကန်အကူအညီတွေဖြတ်မှာမဟုတ်ပါဘူးလို့ပြောပါတယ်။တနင်္လာနေ့တုန်းကတော့အဒီလိုအကူအညီဖြတ်ဖို့ဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။ဂါဇာကနေပါလက်စတိုင်းတွေကိုဂျော်ဒန်နဲ့အီဂျစ်နဲ့တခြားအာရဗ်တိုင်းပြည်တွေကလက်ခံဖို့အမေရိကန်သမ္မတထရမ့်ကလူသိရှင်ကြားပြောခဲ့တာကိုဂျော်ဒန်ကပယ်ချထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေမြင်တဲ့အခါမှာတော့ဂျော်ဒန်ပြည်ကတိတိကျကျဖြေကြားမသွားခဲ့ပါဘူး။ကန်ဆာဖြစ်တဲ့ဂါဇာကကလေး2000ထိလက်ခံမယ်လို့တော့ပြောခဲ့ပါတယ်။ဂျော်ဒန်မှာပါလက်စတိုင်းနှစ်သန်းကျော်ကရှိနေပြီးသားပါဇာကာအလုံးစနေနေ့မွန်းတဲ့ချိန်ထိဟာမတ်စ်ကပြန်မလို့ရင်အပြည့်ရသဘောတူစာချုပ်ကိုဖျက်လိုက်ဖို့အမေရိကန်သမ္မတထရမ့်ကပြောခဲ့တာကိုလည်းဂျော်ဒန်မြင်းနဲ့တွေ့ဆုံရမှာထပ်မံပြောခဲ့တယ်လို့ AP သတင်းကဆိုပါတယ်စနေနေ့နေ့လယ်မှာဇာကန်တွေကိုဟာမတ်စ်အဖွဲ့ကပြန်မလို့ရင်ဂါဇာကိုပြန်တိုက်မယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကအင်္ဂါနေ့မှာပြောလိုက်ပါတယ်ဇာကန်တွေပြန်မလို့ရင်အပြည့်ရစာချုပ်ကိုဖျက်လိုက်ဖို့အမေရိကန်သမ္မတထရမ့်ကတော့တနင်္လာနေ့တုန်းကပြောခဲ့တာပါချင်းချောက်ပြောဆိုနေတာတွေကဘာတန်မှုမှမရှိပဲပြဿနာတွေကိုပိုပြီးရှုပ်ထွေးစေပါတယ်လို့အမေရိကန်နဲ့ဥရောပနိုင်ငံတချို့ကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ပြောရေးဆိုခွင့်ရှိသူဆမီအဘူဇူရီကသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ်။ဒဇာကလွတ်ဖို့ရွှေဆိုင်နဲ့ဟာအပြည့်အသဘောတူညီချက်ကိုဟာမတ်စ်ကလုံးဝအုတ်တုံချိုးဖောက်တာဖြစ်တယ်လို့အစ္စရေးကကော်ရေးဝန်ကြီးအစ္စရေးကတ်စ်ကပြောကြားခဲ့ပြီးအစ္စရေးစစ်တပ်ကိုအမြင့်ဆုံးတက်လှမ်းထားလိုက်ပါတယ်။နေရာတော်များများမှာပါလက်စတိုင်းတွေကိုပြစ်မှတ်ထားပြီးလေကြောင်းကတိုက်ခိုက်ပစ်ခတ်ခဲ့တယ်လို့ဟာမတ်စ်ကတော့ဆွဆွဲပါတယ်။သဘောတူထားတဲ့အတိုင်းလူသားချင်းစာနာထောက်ထားရဲ့အကူအညီတွေဝင်လာနိုင်အောင်လော်ကီချောပွေအောင်လုပ်ပေးဖို့အစ္စရေးကပြက်ကွက်ခဲ့တယ်လို့လည်းဟာမတ်စ်အဖွဲ့ကဆိုပါတယ်။လာမယ့်စနေနေ့မှာစီစဉ်ထားတဲ့အတိုင်းဒဇာဂန်တွေလွတ်ပေးဖို့ဟာမတ်စ်အဖွဲ့ကိုမြစ်တာရခိုင်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပါရီကနေပြောလိုက်ပါတယ်။သမ္မတထရမ့်မှာတကမ္ဘာလုံးဆိုင်ရာအမေရိကန်နိုင်ငံရဲ့စစ်ရေးအနေအထားပြန်လည်တုံ့တက်လာတာကိုနောက်ဆုတ်သွားပြီလို့ကောက်ချက်ဆွဲကြမယ်ဆိုရင်တော့ကမ္ဘာခေါင်းဆောင်တွေမှားရကြလိမ့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီး Pete Hegseth ကပြောလိုက်ပါတယ်။ဒီဆက်ထက်မှာပဲယူကရိန်းမှာငြိမ်းချမ်းရေးမြန်မြန်ရဖို့သမ္မတထရမ့်ကတွန်းအားပေးနေတာဟာအမေရိကန်ရဲ့အရင်းမြစ်တွေကို Indo-Pacific ဒေသမှာတရုတ်ရဲ့ရန်များလာတာကိုရင်ဆိုင်ချထားဖို့ဖြစ်တယ်လို့လည်းအမေရိကန်ကာကွယ်ဝန်ကြီးကပြောကြလိုက်ပါတယ်။ဂျာမနီနိုင်ငံစတူဂတ်မြို့မှာအင်္ဂါနေ့ကသတင်းတောက်တွေကိုဟက်ဆက်ကအခုလိုပြောကြားခဲ့တာပါစတူဂတ်မြို့မှာရှိတဲ့အမေရိကန်စစ်တပ်ရဲ့ဥရောပနဲ့အာဖရိကစစ်ဌာနချုပ်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးကပထမဦးဆုံးဝင်ရောက်ရန်နာခဲ့တာဖြစ်ပါတယ်ကွန်မြူနတီတယောက်ကညီမချက်ကြီးမားခိုင်မာတာတန်တရားရှိစရာမလိုပါဘူးသူတို့အမြင်ကကျွန်တော်တို့ကအမြင်နဲ့လုံးဝခြားနာပါတယ်အဲ့ဒီမှာဘသူကဒီတာဝန်ကိုယူမလဲဆိုတာက27ရာစုရဲ့အခြေအနေကိုဖန်တီးပေးပါလိမ့်မယ်လို့သတင်းတောက်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်ဗိုလ်ရုံးနဲ့ကြာသတိနေ့ဒီမှာကျင်းပမဲ့မြောက်အတ္တလန္တိတ်စီးရေးစာချုပ်ဖွဲ့နေတိုကာကွယ်ရေးဝန်ကြီးများအစည်းအဝေးရဲ့ယူကရိန်းကာကွယ်ရေးဆက်သွယ်ရေးအုပ်စုအစည်းအဝေးတွေကိုဟက်ချက်ကတက်ရောက်มาဖြစ်ပါတယ
်။ VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်ဗဒုမနက်သတင်းတွေကို VOA ရုပ်သံကကြေညာနေတာပါမြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအသစ်တည်ဆောက်ရေးအတွက်ရည်ရွယ်တဲ့၄ချိန်မြောက် Spring Flowers International Conference of Myanmar ကို America ပြည်ထောင်စု Indiana ပြည်နယ်မြို့တော် Indianapolis မှာ February 12ရက်ကနေ15ရက်နေ့ထိ၄ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သမ္မတကြီးဦးကျော်မိုးထွန်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews တို့အမှာစကားပြောကြားဖို့ရှိသလို America နိုင်ငံတွင်းနဲ့နိုင်ငံတကာမှာရှိနေကြတဲ့မြန်မာအရေးတကြွလှုပ်ရှားသူတွေလည်းတယောက်ကြမယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်။ဒါ့အပြင်အမေရိကန်ဆိုရနိုင်ငံကြီးဌာနနဲ့နိုင်ငံကြီးပါတီတွေကတာဝန်ရှိသူတွေကိုလည်းဖိတ်ကြားထားတယ်လို့ဆိုပါတယ်။ဒီညီလာခံကနေမြမအရေးနဲ့ပတ်သက်လို့စမ်းသစ်တဲ့အတွေ့အခေါ်နဲ့ဘုံရီမှန်းချက်တွေပေါ်ထွက်လာပြီးမြမအရေးမှာပါဝင်လှုပ်ဆောင်နေကြသူတွေချင်းချင်းကြားပို့ပြီးထိရောက်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေရှိလာမဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းညီလာခံကိုဥဆောင်ချက်ပါတဲ့မြန်မာအမေရိကန်လူမှုရေးတီ BACA အကြီးအကဲအီလိုင်ဇာဖာနီကကြေညာပါတယ်တမနီနဲ့အလူမီနီယံတင်သွေးမှုပေါ်အခွန်25ရာခိုင်နှုန်းအမေရိကန်ကချမှတ်လိုက်တဲ့အတွက်ဥရောပသမ္မဂ EU နဲ့ကနေဒါနိုင်ငံတို့ကလည်း Republican Party အားကောင်းတဲ့ပြည်နယ်တွေကထုတ်ကုန်တွေပေါ်ပြစ်မှတ်ထားအခွန်တိုးမြင့်ချမှတ်မယ်လို့ပြောလိုက်ပါတယ်ကိုကျိုးစီးပွားကိုကာကွယ်ဖို့အတွက်အဖွဲ့ဝင်28နိုင်ငံပါ EU ကအရေးယူဆောင်ရွက်ပါမယ်လို့ဥရောပကွန်ရှင်ဥက္ကဋ္ဌအာဆူလာ ဗွန်ဒါလီယန်ကကြေညာချက်မှာပြောပါတယ်မံကံမြတ်တာမှုမရှိတဲ့အခွန်ချမှတ်မှုအပေါ် EU ကမတုတ်ပြန်ပဲနေလိမ့်မယ်မဟုတ်ပါဘူးဒီလိုခွန်ချတာကအချိုးညီခိုင်မာတဲ့အရေးယူဆောင်ရွက်ချက်နဲ့တုတ်ပြန်မှာပါလို့ကြေညာချက်ကဆိုပါတယ် American Whiskey ဂျင်းအဝတ်ထဲမြေပဲထောပတ် Motorcycle အစရှိတဲ့ Republican Party တွေသူထောက်ခံတဲ့ပြည်နယ်တွေကထုတ်ကိုအများစုကိုပြစ်မှတ်ထားနိုင်တယ်လို့ EU တာဝန်ရှိသူတွေကပြောပါတယ်။ EU ရဲ့အရေးယူဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဗိုလ်ထုနေမှာဗီဒီယိုကနေဆွေးနွေးကြမှာပါ။သမ္မတထရမ့်ရဲ့တမနီနဲ့အလူမီနီယံအခွန်တို့ကလုံးဝတရားမျှတမှုမရှိဘဲကနေဒါကလိုအပ်ခဲ့ရင်ပြည်ပြင်းထန်ထန်ခရိုင်မာမာခုခံမှာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းပြည်သက်နိုင်ငံ Paris AI ထိပ်သီးညီလာခံအတွက်မှာအင်္ဂါနေ့ကကြေညာလိုက်ပါတယ်။ဆဆွတ်ပြစ်တင်ခံထားရတဲ့သမ္မတယွန်းဆော့ကယိုပြောသလိုမဟုတ်ဘဲရွေးကောက်ပွဲကယိုသားဖြောင်းမှပါတယ်လို့တောင်ကိုရီးယားနိုင်ငံအမျိုးသားရွေးကောက်ပွဲကော်မရှင် NEC ကကာကွယ်ပြောဆိုလိုက်ပါတယ်ရွေးကောက်ပွဲမဲတွေကိုမယုံမသားလှုပ်တာတွေရှိတဲ့အတွက်ဒီဇင်ဘာလ3ရက်နေ့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့ရတာဖြစ်တယ်လို့ယွန်းဆော့ယိုကဖွဲ့စည်းပုံခုံရုံးကိုပြောခဲ့တာနဲ့ပတ်သက်လို့ NEC အတွင်းမှုချုပ်ကင်မြောင်ဘင်ကခုံရုံးမှာအင်္ဂါနေ့ကအခုလိုထွက်ဆိုခဲ့တာပါNEC ရဲ့ computer server တွေမှာအားနည်းချက်တွေကိုအမျိုးသားထောက်လှမ်းရေးဌာနက2023စုံစမ်းစစ်ဆေးစဉ်တွေ့ခဲ့ပေမဲ့ဒီလိုတွေ့ရှိချက်က computer လုံခြုံရေးနဲ့ဒါပတ်သက်ပြီးမဲမသမာမှုကိုတွေ့ခဲ့တာမဟုတ်ပါဘူးလို့ဒီဌာနအရာရှိအောင်ဘတ်ဂျုံဝုကပြောကြပါတယ်မဲမသမာမှုနဲ့ပတ်သက်လို့အငင်းဆက်ပွားနေတာစိတ်မကောင်းစရာပါပဲလို့ NEC အတွင်းမှုချုပ်ကေယောင်ပင်းကဆိုပါတယ်ယွန်းကိုထောက်ခံသူတွေကအမေရိကန်သမ္မတ Trump ကိုထောက်ခံသူတွေရဲ့ကြွေးကြော်သံဖြစ်တဲ့မဲခိုးတာရက်ဆိုတဲ့ကြွေးကြော်သံတွေကိုကြိုက်ပြီးဆန္ဒပြကြပါတယ်။ယွန်းကိုကူညီဖို့ထရမ့်ကိုယွန်းထောက်ခံသူတွေကမျှော်လင့်နေကြတယ်လို့ writer သတင်းကပြောပါတယ်ခင်ဗျာ
။ဥတီမန်တမရှင်အခုတော့သတင်းဆောင်မတွေကိုတင်ပြမယ်ပါမယ်။ထိုင်းမြန်မာနယ်စပ်ခင်းပြည်နယ်မြဝတီခရိုင်တဲကနေသားဆောင်တပ်ကဘူမှုကြီးစောချစ်သူနဲ့သူ့လက်ထောင်နှုတ်ကိုဖမ်းဆီးဖို့အတွက်တပ်သေးတွေစုဆောင်းတာကြာပြီဖြစ်ကြောင်းထိုင်းတရားရေးဌာနကသတင်းစာရှင်းလင်းပွဲလုပ်ပါတယ်။ VOA သတင်းတောင်မအေးအေးမှာပါရှင
်။ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကထိုင်းတရားရုံးမှာလွန်ခဲ့တဲ့နှစ်များစွာတည်းကစုဆောင်းထားတဲ့မြန်မာနယ်ခြားဆောင်တပ်ကဘူချစ်သူတို့နဲ့ပတ်သက်နေတဲ့လူကုန်ကူးမှုဆိုင်ရာတပ်သေးအထောက်အထားများကိုယူလာပြီးအမှုစစ်ဆေးရေးရုံးရှိဦးစည်းမှုများနဲ့တွေ့ဆုံကဘူချစ်သူဘိုမုတ်တုံဘိုတင်ဝင်းတို့ကိုဖမ်းဝရမ်းထုတ်ဖို့ပြင်ဆင်လာခဲ့တာပါသူတို့တွေတာမကနိုင်ငံခြားသားတချို့ကိုပါဖမ်းဝရမ်းထုတ်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်အိန္ဒိယနိုင်ငံသားတွေတိတ်ဆုံခဲ့ရမှုတွေနဲ့ထိုင်းနိုင်ငံ and Dari, Luko, Wukayare, Pia, Daima, Pochetu, Pawin, Dilure, Pawin, Patani, Dwe, Luko, Gumu, Nesan, Yemamurin, Turugu, Pawan Topo, Losong, get out of Lesubare, Tintia, Tana, Winji, Mr. Tawi, Sapswangaro, Timbadane, Akulu, Yosu, Dabare. အခုလိုမျိုးဘိုချစ်သူတို့ကိုဖမ်းဆီးနိုင်ဖို့အတွက်တရားရုံးမှာတင်ပြခဲ့တာပါဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာအာဆီယံနိုင်ငံအနေနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းအခုလိုမျိုးဘိုချစ်သူတို့ကိုဖမ်းဆီးနိုင်ဖို့အတွက်တရားရုံးမှာတက်တဲ့ကအထောက်အထားတွေနဲ့တကွတင်ပြမှာဖြစ်တယ်လို့လည်းဆိုပါတယ်။အခုသူတို Shidurigo, Pansi Naibo Draga, Myama Suya, Bubong Lok Samu Poma, Muti Nide, Jangule, Piosu, Dwage Bare, Timebeka Akulumu, Pamaran Tome, Kesaguro, Nejasan Taye, Chige, Bumu Sochet Dugaro, Tuma, Apimishi Jang Yenso Nibi, Nejasan Tap, BGF Nine, Japian Lele Gaini, Pabia Yi, Nini, Tu Pegule, Pesido Melule, Piosu Tavare, Nejasan Takaro, Fifuila Choya Niga, Dio Nanganda, ตงเสกกูอปาวินลิงเลไกนี่สีมายาวซาขันเกยาเดနိုင်ငံသားသား 디모크레시ကရင်အကျိုးပြုတက်မတော့ဒီကေဘီကတော့သူတို့နယ်မြေအတွင်းကကာစီနိုလောင်းကစားယုံတွေကိုဖေဖော်ဝါရီလ12ရက်နေ့ကတွားရောက်စစ်ဆေးခဲ့ပြီးနေရပြောင်းခြင်းနဲ့နိုင်ငံသားတွေရောင်းစားခံနေရတဲ့နိုင်ငံသားတွေကိုနေရပြန်လို့ရအောင်စီစဉ်ဆောင်ရွက်ပေးနေတယ်လို့လဲဆိုပါတယ်ဒီရပိုင်းတွင်စုဆောင်ထားတဲ့သတင်းအချက်လက်တွေအရလူနေရနီးပါးလောက်ကိုထိုင်းဘက်ကိုပြန်လွှဲပြောင်းပေးဖို့ရှိတယ်လို့လဲဆိုပါတယ တလျှောက်ကကြားဖြန့်လိမ့်လေခိုင်းတွေကိုအမြင့်ပြတ်ချေမုံသွားမယ်ဆိုပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာလင်းကလည်းဖေဖော်ဝါရီလ17ရက်နေ့မှာပြောဆိုထားပါတယ်ရှင်
စီရီပရိပခါတွေပြင်းထန်နေတဲ့မြန်မာနိုင်ငံမှာကလင်းငယ်6တန်းကျော်လောက်ကျန်းမာရေးပညာရေးအပါအဝင်အစာအာဟာရချို့တက်မှုတွေနဲ့ရင်ဆိုင်ရတယ်လို့ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းကလင်းတွေအလားတူပြဿနာတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသခံတို့ကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီအပြင်းထန်လိုအပ်နေတဲ့ကလေးငယ်6တန်း4သိန်းရှိပြီးဒီအရေးအတွက်ဟာမြန်မာနိုင်ငံကလေးငယ်တွေရဲ့သုံးပုံတစ်ပုံဖြစ်တဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားတာပါဒီအထက်ကကလေးငယ်တန်းကျော်မရှိမဖြစ်လိုအပ်တဲ့ကာကွယ်ဆေးများထိုးနှံတိုက်ကျွေးနိုင်ခြင်းမရှိတာကို UNICEF ကထောက်ပြတာပါရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ကလေးငယ်တွေကိုကာကွယ်ဆေးမထိုးပေးနိုင်တဲ့အခြေအနေတွေကိုလည်းမိခင်တွေကြားစိုးရိမ်မှုတွေရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြော
ရခိုင်မှာကြားလို့ရှိရင်ဒီပြီးခဲ့တဲ့2023နိုဝင်ဘာနောက်ပိုင်းပေါ့နော်2024ဇန်နဝါရီလလောက်ကတည်းကမွေးကင်းစားကလေးတွေကကြားလို့ရှိရင်ဒီမွေးကင်းစားကလေးကနေဒီနှစ်နှစ်အရွယ်အထိပေါ့နော်သူတို့ကကပ်ဝေးဆေးလုံးဝမထိုးရတဲ့အနေအထားရှိတယ်တချို့ဆိုရင်ဒီအသက်အရွယ်ကန့်သက်အသက်အရွယ်ထွက်အရွယ်ထက်ကြိုလန်သားတဲ့ကလေးတွေလည်းအများကြီးတွေ့ရတယ်ကြည့်ရတယ်မှာပေါ့မြို့ပေါ်နေဒေသခံတွေကအကုန်လုံးပေါ့နော်ကလေးတွေအကုန်လုံးကတော့ကကွယ်ဆေးလုံးဝမထိုးရဘူး
အာရခတက်တော်အေးဘက်ကတော့သူတို့ထိန်းချုပ်ထားနိုင်တဲ့မြို့နယ်တွေမှာကာကွယ်ဆေးထိုးနှံမှုစ조사နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိအကောင့်အထည်ဖော်ဆောင်ရွက်နိုင်တာမတွေ့ရသေးဘူးလို့ဒေသခံတွေကပြောဆိုကြပါတယ်။ပ ီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်စီးဆင်းမှုတွေနဲ့စေဝါတင်သွင်းခွင့်တွေကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်ပြည်တွင်းမှာစေဝါနဲ့စားနပ်ရိက္ခာပြက်လက်မှုတွေကြုံနေရပါတယ်။စေဝါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေနဲ့ကြေးရွာရက်ကွက်စတဲ့နေရာတော်တော်များများမှာကလေးသူငယ်တွေကြားအခြေပြားနဲ့ဝမ်းရောဂါဖြစ်ပွားတာတွေရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ
်။လေး3လလလောက်ကတော့ကလေးတွေကိုဒီကကွေဆေးထိုးပေးမယ်ဆိုပြီးတော့တရင်တွေကြားလိုက်ရတယ်။ဒါပေမဲ့အဲ့ဒါကတော့အထမမြောက်သေးဘူးပေါ့နော်။ဒီကနေ့အရှင်ဒီကလေးတွေကလုံးဝမထိုးရဘူး။အာကကွေဆေးမထိုးရတဲ့အတွက်တချို့မိခင်တွေဆိုလို့ရှိရင်အဲဒီသူတို့ကလေးတွေရဲ့ဒီကျန်းမာရေးပိုင်းနဲ့ပတ်သက်ပြီးတော့အာကြီးပြင်လာတဲ့အခါမျိုးမှာကျန်းမာရေးရှူရှာမလား။အာတခုခုဖြစ်သွားမလားဆိုပြီးတော့အများကြီးစိုးရင်ကြတယ်။အာပြီးရင်ဒီအခုဆိုရင်ကလေးတွေအများစုကဒီရာနာနဲ့ပတ်သက်ပြီးတော့အများကြီးဖြစ်ကြတယ်ပေါ့နော်ဒီလိုခိုင်းမှဆိုရာနာဖြစ်တာရင်အခုဆိုရင်ဝမ်းပြဲဝမ်းရှိုးနည်းနည်းပါးပါးဖြစ်လာတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ရင်လည်းဒီကာကွယ်ဆေးမထိုးလိုက်ရတဲ့အတွက်ကြောင့်လားဆိုပြီးတော့တန်တရားတဲ့အများကြီးဖြစ်ကြတဲ့အနေအထားလိုရှိပါတယ
်စစ်ဘေးဒုက္ခသည်စခန်းတွေနဲ့ဆင်းရဲချွတ်တဲ့သူဒေသခံအများစုဟာမတန်ရှင်းတဲ့ရေအရင်းမြစ်တွေတုံးဆွဲနေရတာကြောင့်ကာလဝမ်းရောဂါအပါအဝင်ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်ပွားမှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း UNICEF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာရှိနေတဲ့ကိုဝင်ဆောင်မိခင်တွေဟာလည်းကာကွယ်ဆေးနဲ့ကျန်းမာရေးစောင့်ရှောက်မှုများရှိတာကြောင့်အခက်ကြုံနေကြရတယ်လို့လည်းသူကဆက်ပြောပါတယ်
။အာဆေးဝါးလုံးလုံးလောက်လောက်မရှိတော့ကိုဝင်ဆောင်တွေမှာအာဒီအများကြီးစုံစမ်းစစ်ကရှိတာပေါ့နော်။အာကိုဝင်ဆောင်ကာလမှာကြာလို့ရှိရင်ကာကွယ်ဆေးက2ကျင်းထိုးရတယ်။6လတစ်ကျင်းရပြီးလို့ရှိရင်လာရင်တဲ့အချိန်မှာ1ကျင်းပေါ့နော်2ကျင်းထိုးရတယ်ဆိုတော့အခုညီမတို့တွေ့ရတာကြာလို့ရှိရင်ဒီကိုဝင်ဆောင်မိခင်တွေဆိုရင်ဒီကာကွယ်ဆေးလုံးဝမထိုးရတဲ့အနေအထားတွေရှိတယ်။ဆိုတော့ကိုဒါကြုံတွေ့ရနိုင်မလားအဲ့ဒီလိုဖြစ်လာမလားဆိုပြီးတော့အများကြီးစိုးရိမ်မှုတွေဖြစ်ပါတယ
်အခုလိုပဋိပက္ခတွေကြောင့်ကျန်းမာရေးပညာရေးစားဝတ်နေရေးတွေတစ်နေ့ထက်တစ်နေ့ကျက်တဲလာနေတဲ့မြန်မာနိုင်ငံမှာအရက်သားတွေနဲ့ကလေးသူငယ်တွေအတွက်အစိုးရင်ရဆုံးအခြေအနေကိုရောက်နေပြီလို့ UNICEF ကသတိပေးထားပါတယ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရောက်ရှိနိုင်ရေးနဲ့ပဋိပက္ခတွေကိုဖြည့်ရှင်းဖို့နီလန်းတွေရှာတင်ကြောင်းလဲ UNICEF ကတိုက်တွန်းထားပါတယ်တစ်ချိန်တည်းမှာပဲနိုင်ငံမှာမျိုးဆက်တစ်ခုလုံးနောက်ကျကျန်နေခဲ့မဲ့အန္တရာယ်နဲ့ရင်ဆိုင်နေရပြီးအနာဂတ်တည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးကိုချိန်ချောက်နေတဲ့အကြောင်း UNICEF ကသတိပေးထားပါတယ်ခင်ဗျာ
စကိုင်းတိုင်းဘုံရွာမှာတော့လျှက်စစ်မီတာဂတ်ကို unit နဲ့တွက်ချက်ကောက်ယူတာမျိုးမဟုတ်ဘဲတောင်းတလောက်ပေးနေရပြီလို့မြို့ကန်တို့ကပြောပါတယ်လုံခြုံရေးအခြေအနေကြောင့်နေကိုလာပြီးတော့မီတာဖတ်တာမျိုးမလုပ်တော့ဘဲရက်ခွက်ရုံကိုကိုယ်တိုင်သွားပြီးတော့မီတာကဆောင်ရတယ်လို့ပြောချပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ဒေါခင်မြို့သက်ကပြောပြထားပါတယ်ရှင
်ဘုံရွာမြို့ပေါ်မှာလျှက်စစ်မီပေးချိန်ကနေ့ဘက်ထက်ညတကောင်းအချိန်တွေမှာပေးတာကပိုးပြီးများတယ်လို့ဒေတာကန်တဦးက VOA ကိုပြောပါတယ်။မီတာကြီးကအနည်းဆုံး3သိန်းဝန်းကျင်ပေးနေရတယ်လို့ဆိုပါတယ
်။ရတဲ့မော်ဟာမတော်လေးစုနေတယ်ကမီတာကြီးတွေလိုက်ကောင်းမီယာမမမီတာကြီးလည်းအနည်းဆုံးမကြပါဘူးဆိုတဲ့အရာ3သိန်း2သိန်းခွဲဆိုတဲ့အရာရှားပါတယ်ဗျာ။3သိန်းောက်ကြရတယ်။ကျွန်တော်တို့မှ4သိန်းောက်ကြ။ညာဘိုင်းမှာညာတော့ပြန်ပြီးတော့ညာဘိုင်း10လိုက်ခွဲဆက်လောက်မှပေးတယ်။လက်ထ3လိုက်အမကတော့ပြန်ချုပ်သွားတာညာဘက်နေပဲလာတော့နေဘက်နေလုံးဝမလာဘူးလို့ပြင်နေတော့ဒါရင်မှမပြောသူတို့ကလောက်တာသူတို့ပို့ကြီးတယ်ကွန
်မုံရမြို့မှာပြီးခဲ့တဲ့2024ခုနှစ်ခရဲကလျှက်စစ်မီတာကကောက်ခံတဲ့အခြေအနေဟာနှုံထားပိုးပြီးများလာတယ်လို့ဒေတာရင်းမီဒီယာတွေမှာလည်းဖော်ပြပါတယ်ဒါအပြင်နေနေထိလာပြီးတော့မီတာယူနစ်တွက်ချက်တာမျိုးမရှိတော့ပါဘူးအင်ရှင်တွေကသာမြို့နယ်လျှက်စစ်ရုံကိုသွားပြီးမီတာကပေးဆောင်နေရတာလို့ပြောပါတယ်
အမှန်တရားဆိုရင်မီဂျီတွေလိုက်ကောက်တယ်လိုက်ကောက်ခြင်းပြုအတွက်မီလင်းအောင်လုပ်ပေးရမှာလေဒီဒါလိုက်ကောက်တာလည်းတချို့ဆိုရင်မီတာတလုံးသိန်း30လောက်ကြားတယ်ခင်ဗျဒီကကျွန်တော်ညောင်ဘက်ကအရင်ကလည်းသိန်းလောက်ကြားတယ်တချို့အရင်က17သိန်းလောက်မရှိတဲ့အရင်ကတော့ဘလို့လို့ဆောင်းနိုင်တော့မှာအဲသက်သက်ကိုဒီလူတွေဘောကိုအမျိုးမျိုးဖိနေပြီးတော့လောက်ကန်နေတော့
အာနာသိန်းပြီးနောက်ပိုင်းအာနာရှင်ဆန့်ကျင်ရေးလူမှုလှုပ်ရှားမှုတွေထဲမှာလျှက်စစ်မီတာအခွန်ခမပေးဆောင်တာလည်းပါဝင်ပါတယ်မုံရောင်မြို့မှာတော့လျှက်စစ်မီတာကပေးဆောင်ဖို့အတွက်ပြက်ကွက်နေတဲ့အိမ်ကမီတာဘုံးတွေကိုဖြုတ်ပြီးတိမ့်တာအပါဝင်မီတာကကျွေးကြံတဲ့အတူဒဏ်ကြီးကိုပါထပ်ဆောင်ပေးနေရတဲ့အခြေအနေကိုကြုံတွေ့နေရတာပါမဖြစ်မနေလျှက်စစ်မီလိုအပ်လို့မီတာကပေးဆောင်နေရတဲ့သူတွေမှလည်းလျှက်စစ်မီကပုံမှန်မရတဲ့အတွက်အခက်တွေ့နေတယ်လို့ဒေသခံတွေကပြောပါတယ်
အမေရိကန်ကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရုတ်တရက်ရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်ကစစ်ပြေးဒုက္ခသည်စခန်းတွေမှာဆေးရုံဆေးခန်းနဲ့ချမ်းမာရေးဆိုင်ရာလုပ်ငန်းတွေပါရပ်ဆိုင်းသွားပြီးအခက်အခဲတွေကြုံနေကြရပါတယ်။ Writers သတင်းဆောင်မကိုတော့ကိုဆောင်မှုကျော်ကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုကပေးနေတဲ့အကူအညီတွေကိုပြန်လည်စီစစ်ဖို့အတွက်ဆိုကသမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ရုတ်တရက်ရပ်ဆိုင်းလိုက်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာစစ်ပြေးဒုက္ခသည်တွေတောင်းနဲ့ချီနေထိုင်နေတဲ့မဲလာဒုက္ခသည်စခန်းကအစေးုံစေးခန်းတွေလည်းရုတ်တရက်ရပ်ဆိုင်းသွားပါတယ်။ဒါကြောင့်လူနာတချို့ကိုအနီးအနားမှာရှိတဲ့ထိုင်းအစိုးရစေးုံတွေကိုပို့ရပါတယ်။အဲ့ဒီအထက်မှာအသက်86နှစ်အရွယ်နှလုံးရောဂါခံစားနေရတဲ့ဒေါ်အဘီတယောက်လည်းပါဝင်ပါတယ်။သူ့ကိုထိုင်းနယ်စပ်မြို့ထပ်ဆောင်ရန်စေးုံကိုပို့လိုက်ရပါတယ်။ပြီးခဲ့တဲ့ February 4ရက်အင်ကာနေကသူ့ကိုဆေးရုံကအရေးပေါ်ကုသမှုတွေပေးခဲ့ရပါတယ်။သူ့လိုပဲဒုက္ခသည်စခန်းကအခြားလူနာတွေကိုလည်းနှိစက်ရထိုင်းဆေးရုံတွေကိုလွှဲပြောင်းပေးပို့ရပါတယ်။မေလာဒုက္ခသည်စခန်းမှာလူနာတွေကိုကုသပေးနိုင်ဖို့လုံလောက်တဲ့အနေအထားမရှိတာကြောင့်ထပ်ဆောင်ရန်ဆေးရုံမှာလာရောက်ကုသပေးနိုင်အောင်အရေးပေါ်စီစဉ်ပေးထားတယ်လို့ဆေးရုံရဲ့ညွှန်ကြားရေးမှူးဒေါက်တာတဝက်ချိုင်ယင်တဝီစတ်ကပြောပါတယ
်တော်မကကြီးမီချေတီနတ်ကန်ကမ္လန်ของเขาครับเช่นอาจจะเป็นมีภาวะแทรกซ้อน
တချို့လူနာတွေနဲ့ယောဂဝေဒနာတွေဟာဒုက္ခသည်စခန်းမှာကုသပေးဖို့အခက်အခဲရှိပါတယ်တချို့ရှုပ်ထွေးတဲ့ယောဂဝေဒနာတွေကိုဒုက္ခသည်စခန်းကဆေးမှုတွေအနေနဲ့ကုသပေးဖို့အခက်အခဲရှိတာဒါမှမဟုတ်ပစ္စည်းကိရိယာမလုံလောက်တာစတဲ့အခက်အခဲတွေရှိပါတယ်ဒါကြောင့်ပြီးခဲ့တဲ့နေ့ကဒုက္ခသည်စခန်းမှာအရေးပေါ်လူနာတင်ရင်တစည်းထားပေးဖို့ဆွေးနွေးပြီးစီစဉ်ပေးထားပါတယ
်မေလာဒုက္ခသည်စခန်းမှာဝယ်ယူပြန်ယောဂကြောင့်သတိတည်းလဲကြပြီးဒဏ်ရာတွေရရှိထားတဲ့အသက်45နှစ်အရွယ်ဦးမောင်လေးကိုလည်းထပ်ဆောင်ရန်ဆေးရုံကိုပို့ထားရပါတယ်ဆေးဝက်တောက်စရာငွေမရှိသလိုဒုက္ခသည်စခန်းမှာဆေးဝါးမရှိဘူးဆိုရင်လည်းဒုက္ခသည်တွေသေဆုံးမှုနဲ့ကြုံနိုင်တယ်လို့ဦးမောင်လေးကပြောပါတယ
်လို့မလဲဆေးဆေးတောက်ဝယ်မယ်မယ်ပဲစမစီဆိုရင်ဒီပါဝရမလဲဒီမှာမဆိုင်ရတယ်ပေးရမယ
်အမေရိကန်အစိုးရရဲ့နိုင်ငံတကာအကူအညီပေးအေဂျင်စီတစ်ခုဖြစ်တဲ့ USAID ကနေတဆင့်နှစ်စဉ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဒေါ်လာဘီလီယံနဲ့ချီပေးနေပါတယ်ဒီအကူအညီတွေကိုပြန်လည်စီစစ်သုံးသပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကအကူအညီပေးနေတာတွေကိုခိတရပ်ဆိုင်းထားဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်ဒါကြောင့်ဒီအပေါ်မိကိုအားထားနေရတဲ့ကမ္ဘာတဝန်းကအစီအစဉ်တွေလည်းရုတ်တရက်ရပ်ဆိုင်းသွားပါတယ်။အခုလိုနိုင်ငံရခြားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံရခြားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံရောက်မရောက်ပြန်လည်စီစစ်ဖို့လိုအပ်တာကြောင့်ဖြစ်ပြီးအမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အထူးစီးပွားကိုဗဟိုပြုရမယ်လို့ USAID ရဲ့ယာယီအကြီးအကဲဖြစ်တာဝန်ပေးအပ်ခြင်းခံထားရတဲ့နိုင်ငံခြားရေးဝန်ကြီးမာကရိုရူဘီယိုကပြောထားပါတယ်။မြန်မာနိုင်ငံကစစ်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတွေမှာဆယ်စုနှစ်ပေါင်းများစွာခိုလုံနေရတဲ့တိမ့်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေအတွေ့ကျန်းမာရေးဝန်ဆောင်မှုတွေကိုအမေရိကန်ရဲ့အကူအညီထောက်ပံ့ငွေအများစုနဲ့နိုင်ငံတကာကြက်ချင်ဤအဖွဲ့ IRC ကလှုပ်ဆောင်ပေးနေတာပါလက်ရှိရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ IRC ကတော့မှတ်ချက်ပေးပြောဆိုဖို့ညွှန်းဆိုထားပါတယ်ဒုက္ခသည်3000လောက်ခိုလုံနေတဲ့မေလာဒုက္ခသည်စခန်းမှာ IRC ကလုပ်ကင်နေတဲ့ဆေးရုံတစ်ရုံနဲ့ဆေးပေကန်းနှစ်ခုရှိပါတယ်ဆရာဝန်အရေးအတွက်အနည်းငယ်သာရှိပြီးဆေးဝန်တန်း50လောက်နဲ့စည်စနာဝန်တန်း100လောက်ကကျန်းမာရေးစောင့်ရှောက်မှုတွေပေးနေတာဖြစ်ပါတယ်။ထပ်ဆောင်ရန်ဆေးရုံကဒေါက်တာတဝန်းချိုင်ယင်တဝီစတ်ကအခုလိုရှင်းပြပါတယ်
။ Thing to learn เป็นหลักก็คือ medic ครับซึ่งเป็นเจ้าหน้าที่ที่ผ่านการอบรมประมาณ
เมล่าดุขะแต่สคันมาအဓိကကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေကတော့ဆေးမှုတွေပဲဖြစ်ပါတယ်။သူတို့ကိုတစ်နှစ်ခွဲလောက်လေ့ကျင့်သင်ကြားပေးထားတာပါ။ကုသမှုနဲ့ပတ်သက်လို့သူတို့မှာအကန့်အသတ်တွေရှိပါတယ်ပုံမှန်ကတော့ IRC ကပေးထားတဲ့ဆရာဝန်တစ်ယောက်ရှိပါတယ်ဆေးဝန်ထမ်းတွေကမြန်မာတွေဖြစ်တဲ့အတွက်ဒုက္ခသည်တွေနဲ့ပြောဆိုဆက်ဆံနိုင်ပါတယ်အလုပ်ချိန်တွေရဲ့ပြင်ပမှာတော့ဆရာဝန်တွေမရှိပါဘူးဆရာဝန်တွေကမဲဆောက်ကိုပြန်ကြားရပါတယ်ဆရာဝန်တွေကကြီးကြပ်ညွှန်ကြားပေးတဲ့သဘောပါပဲ Lunarigo Daya Kuta Pinane Ne Tam Shibao.
American Soya Kunyi Yodi Yala Pino. Doga Deria Jamae San Shamu Adre Tining and Jamae Tanae Seon Seganigani Akunyi Bedwa Melo Tine to Dia Winicho Anutin Chanwea Kuga Figure Yatadaba Terong Apyosu Kabare. American Soya Akunyi Jatan Dore Adre Tine Seon Seganigani Doga Deria Dre Yibo Akunyi Piradigo Dobian Sawyan Nibime Yeshe Kunyi Pambo Bogaro Ake Kerry Shina Nelu
ထပ်ဆောင်ရခံအုပ်ချုပ်ရေးမှူးကနပောင်းဖိဖက်မွန်ထရီခွန်ကတော့ပြောဆိုထားပါတယ်ကိုဆောင်မှုကြောင့်ပြောပြပေးခဲ့တာပါရှင်တောတာရှင်တို့အခုနားဆင်ချီးရှုနေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနဲ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA ရဲ့ website စာမျက်နှာဖြစ်တဲ့
American Suya at the Bora and Abo Timbia Baromekna.
American Beyond Suya, Nangaraga Kuni B, Season Rigo Sangambi, Piale Thuntapone, Nangaraga Pumui Agency, USAID Go, Piale Pisin Puezibu Sure, Tamra Trump Suya, Sumpia Chao, Nangayeta Kuni Rene, Patalo, America Yet Naga Yeti Jaku, Megon Tola Tabare. USAID ha American Suya ye adiga akunyi peye agency pipi, natang nasat tonguni adrema, jola lisa ton billion jo akunyi USAID ne patalu pianeri lotaga, nengaja akunyuigu, a sonda yep ye lighta mahopa wulu, let alone USAID go usang ho tawin yutare, nengaja yuinchi, mago rubio ga piovare.
It is about structuring it in a way that furthers the national interest of the United States.
American Bidonzu ye amyoda ajo siwa pomo tiyao zebo pyan le phwe si da phit par de.
USAID ko phwe si ga de pya tan chat the ma le di apwe ni ne tamara amyoda lung jo yi kaung si ne nangan cha yi wun ji ro ye lan nyun chat twe ko ya yu ya me su ra shi shin lin lin pho pya cha de a chaung ne တော်ပေမဲ့ လူငယ်ရဲ့ 10 စုနဲ့ 2 စုကျော်အတွင်းမှာတော့ USAID အဖွဲ့ကြီးဟာ ဒါကို လိုက်နာဖို့ ပြတ်ကွက်ခဲ့တယ်လို့ ဝန်ကြီး Rubio ကပြောပါတယ်
Our preference was to go into USAID and work from the top down and identifying all of our programs. What are all the
ကျွန်တော်တို့ယူရတာက USAID ကိုသွားမယ် ကျွန်တော်တို့အစီအစဉ်တွေအားလုံးကိုအထက်ကနေအောက်ခြေအဆင့်ကြီးစက်မှတ်စီစဉ်မယ် ကမ္ဘာတစ်ဝှမ်းဘယ်လိုအစီအစဉ်တွေကိုကျွန်တော်တို့ငွေကြေးထောက်ပံ့ပေးနေတယ်လဲဘယ်နေရာတွေက American ye nengenya yi muwara ne anyi saung ywet da phit de le belu niya ri ma ro chanar lu pa win kunyi da myo ma lou tin bu le su ra ri go si sit bu ba be
American khon chan pi du ri ye ngwe ri phit da chaung le akhu lu pyan le thong tat ji jet da ri saung ywet pho lo wet da phit de lo win ji rubio ga pyo ba de
These are not private funds. This is American taxpayer funds, and we have an obligation to spend it wisely. Some of that money could be freed up to be spent
more money on the real private American accountant people. That was our hope. We have a lot of money to spend on the real private sector. We have a lot of money to spend on the real private sector. We have a lot of money to spend on the real private sector.
At State Department, our program officers, we got a really good insight, and that's why every single day we are issuing waivers on State Department
programs.
ဖြေရှင်းမှုတွေနေစဉ်ထုတ်ပြန်ပေးနေပါတယ်ဒီအခြေအနေနဲ့စန့်ကျင်ဘက် ပွန်လင်းမြင်သာမှုရှိရှိထိတွေ့ဆောင်ရွက်နေပါတယ်အမျိုးသားအကျိုးစီးပွားနဲ့ကိုင်ညီတဲ့လုပ်ငန်းတွေကတော့ဆက်ပြီးတော့ရှိသွားမှာပါဒါရိကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုပိုမိုခိုင်မာအားကောင်းစေမှာဖြစ်တယ်လို့ကိုယ်နိုင်ငံတာယာဝပြောဖို့အတွက်တာမကကိုယ့်ရဲ့မဟာမိတ်တွေလက်တွဲပဲနိုင်ငံတွေအတွက်လည်းပိုးပြီးတော့တိုးတက်ကောင်းမွန်စေမှာဖြစ်တဲ့အတွက်အကြောင်းပါပဲလို့လည်းနိုင်ငံသ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်View မနခင်မနက်6နိုင်ကနေ6နိုင်ခွဲအစီအစဉ်ကိုလိုင်းတိုမီတာ25 32နဲ့40 View ညာချမ်းည9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတိုမီတာ19 25နဲ့30ပထမပိုင်းနာယီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း View မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ12ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာ American နိုင်ငံရေး Social Media လူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။အမျိုးသမီးတွေကိုစစ်မှုထမ်းခိုင်းဖို့ချင်းချောင်နေတာတွေရှိတယ်လို့စစ်ကောင်စီကဝန်ခံထားတာနဲ့တပြိုင်တည်းမှာပဲလေယာလုံငန်းမှာလုတ်ကင်နေချတဲ့လူငယ်အမျိုးသမီးတွေဟာလည်းစိုးရိမ်ပြီးမိမိရက်ရွာကစိုက်ပျိုးရေးလုပ်ငန်းတွေကိုစွန့်ခွာရှောင်တိတ်နေကြရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ထားပါတယ်ရှင်။
ဒီလဖေဖော်ဝါရီ5ရက်နေ့ရှမ်းပြည်နယ်တောင်ပိုင်းနယ်ကရင်နီပြည်အစပ်ကမိုးပြဲမြို့တိုက်ပွဲမှာစစ်ကောင်စီတပ်ခမရ၄နှစ်နှစ်ကအမျိုးသမီးစစ်သည်တွေကိုပါတွဲသုံးလာတာတွေ့ရတယ်လို့ခုခံတိုက်ခိုက်နေတဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကခေတ်သစ်မီဒီယာကိုပြောပြပါတယ်ဒါပေမဲ့လည်းအဲ့ဒီစစ်ကောင်စီတပ်ကအမျိုးသမီးစစ်သည်တွေဟာတင်နန်းပေးထားတဲ့စစ်သားဇနီးတွေလားစစ်တပ်ထဲကရဲမေတွေလားဒါမှမဟုတ်စစ်မှုထမ်းဆင့်ခေါ်လာတဲ့အမျိုးသမီးတွေလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးစစ်ကောင်စီကထုတ်ပြန်တဲ့စစ်မှုထမ်းဥပဒေထဲမှာအမျိုးသားတွေတင်သာမကအမျိုးသမီးတွေလည်းပါဝင်တယ်လို့အတိအလင်းဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးတာဝန်ခံပိုချုပ်ဇော်မင်းထွန်းကအမျိုးသမီးတွေကိုစစ်မှုထမ်းဆင့်ခေါ်တာမရှိသေးပေမဲ့အဲ့ဒီအပေါ်မူတည်ပြီးချင်းချောက်ခံရတာတွေရှိနေတယ်လို့တော့ဝန်ခံထားပါတယ်။ဒါပေမဲ့လည်းဘယ်သူတွေကချင်းချောက်တယ်ဆိုတာကိုတော့ပြောဆိုတာမရှိပါဘူး
။စစ်မှုထမ်းနည်းဥပဒေမှာဒီဥဒေမှာဥဒေမှာကျွန်တော်တို့ဒါအမျိုးသမီးအသက်ဘလောက်အမျိုးသားအသက်ဘလောက်ဆိုတာပြောခဲ့ပြီးဖြစ်ပါတယ်ဒါဝန်မူတည်ပြီးတော့ကျွန်တော်တို့အမျိုးသမီးများကိုချိန်ချောက်နေရမျိုးတွေရှိကြောင်းလည်းကျွန်တော်တို့တွေ့ရှိရပါတယ်ဒါနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့အတိအလင်းပြောကြားလိုတာကတော့ပြည်သူစစ်မှုထမ်းဥပဒေနည်းဥဒေမှာအမျိုးသမီးများစစ်မှုထမ်းရန်အတွက်အကြောင်းဝင်တော့လဲအမျိုးသမီးပြည်သူစစ်မှုထမ်းများကိုစင့်ခေါ်ရန်အစီအစဉ်မရှိသေးဘူးလို့ကျွန်တော်အနေနဲ့ပြောကြားလိုပါတယ်
ပိုချုပ်စော်မင်းထွန်းအဲ့ဒီလိုပြောဆိုပေမဲ့အများစုကတော့စစ်ကောင်စီအပေါ်အယုံကြည်မရှိကြတဲ့အတွက်ကြောင့်ခြေလက်ဒေသတွေမှာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့လူငယ်အမျိုးသားတွေရှောင်ရှားကုန်ကြရာကနေအမျိုးသမီးတွေကလည်းစစ်မှုထမ်းဖို့အနည်းနဲ့အမြန်ဆင့်ခေါ်ခံရနိုင်ခြေရှိတယ်ဆိုပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးမိမိဇာတိကနေရှောင်တိန်ကြတာတွေရှိပါတယ်အခုလက်တလောကာလအတွင်းရန်ကုန်တဝိုက်မှာမိန်းကလေးတွေကိုစစ်မှုထမ်းဖို့ဆင့်ခေါ်နေတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာတဲ့အတွက်ကျေးလက်ဒေသတွေကလေယာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့လက်ကျန်လူငယ်အမျိုးသမီးတွေအတွက်အထိတ်တလန့်ဖြစ်နေကြရပါတယ်။ဒါနဲ့ပတ်သက်ပြီးဘကိုးတိုင်းနောက်ဖက်ချမ်းဒေသကလေသူမကြီးတဦးကအခုလိုပြောပါတယ်
ဒီတခါအမျိုးသမီးတွေပဲအခါမခေါ်ဘူးပြောပြီးခေါ်မယ်ဆိုတာတော့ကြားတယ်မိန်းကလေးတွေခေါ်မယ်ကြားကြတယ်တော်တော်များများအပြင်ထွက်ကြတယ်အဲ့တော့သူတို့အောင်လန်းကနေထွက်ကြတယ်ဆက်မှုတိုင်းရောကြောက်တိုင်းရောအဲ့လိုမျိုးတွေဖြစ်မိန်းကလေးတွေကလည်းတော်တော်များများမရှိတော့အဲ့လိုငင်းငယ်ရွယ်ရွယ်လုပ်တဲ့သူမရှိတော့ပါဘူးတောက်ကြလေးလည်းမရှိဘူးမိန်းကလေးလည်းမရှိဘူးဆက်မှုတိုင်းခိုင်မှကြောက်တိုင်းရောခုဆက်မှုတိုင်းကခုတက်တော့ကြတော့ပိုးဆိုးတော့တာပေါ့မိန်းကလေးတွေပါခေါ်မယ်ဆိုတော့အကုန်လုံးအလန့်နိုင်လုံးရတဲ့လမ်းကထွက်ကြတော့တာမိန်းကလေးရောယောက်ျားလေးရောနော်အဲ့တော့အဲ့ရလွတ်မြောက်နေမြင်နေရကုန်တော့ PDF ထဲပဲရောက်တာပေါ့အဓိကကတော့အဲ့လိုနေပဲရောက်အောင်အဲ့တော့ဟုတ်တယ်စိုက်ပျိုးရေးမှလည်းမရှိတော့ဘူးသိလားအဲ့တည်းနဲ့အမှန်ပဲ
စစ်ကောင်စီခန့်ဒေသအာဏာပိုင်တွေစစ်ကောင်စီလက်နက်ကင်အဖွဲ့တွေကအရင်ကတည်းကလူငယ်အမျိုးသားတွေကိုစစ်မှုဒဏ်မှုအကြောင်းပြပြီးပြန်ပေးဆွဲသလိုငွေတောင်းခံနေတာဟာနေရအနှံ့မှာသတင်းတွေထွက်ပေါ်နေပါတယ်မကြာခင်ရပိုင်းကအဲ့ဒီလိုငွေတောင်းခံတဲ့စကိုင်းတိုင်းရွှေဘိုမြို့နယ်ရဲမှုနဲ့အဖွဲ့ကိုစစ်ကောင်စီကအရေးယူပြတာပြည်တွင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်အခုလက်တလောအမျိုးသမီးတွေကိုစစ်မှုတန်းစင်ကော်တဲဆိုပြီးငွေတောင်းခံရတာတွေဟာပိုပြီးတော့လွယ်ကူတဲ့အတွက်ကြောင့်လူငယ်အမျိုးသမီးတွေဘက်ကိုပြစ်မှတ်ထားလာကြတာလို့ဒေသခံတွေကပြောဆိုနေကြပါတယ်ဒီလိုအခြေအနေတွေဟာရန်ကုန်တိုင်းအတွင်းမှာပိုမိုများပြားလာတယ်လို့အမျိုးသမီးအရေးဆောင်ရွက်နေတဲ့ရန်ကုန်တိုင်းအတွင်းကအမျိုးသမီးတဦးကအခုလိုပြောပါတယ
်အခုတလောမှာပြီးခဲ့တဲ့အပတ်တည်းတုန်းကပေါ့နော်တာကေတာဘက်ဒေါ်ပုံဘက်အဲ့ခေယံသုံးကွာဘက်ပေါ့နော်အဲ့ဒီဘက်မှာကတော့စစ်မှုရနဲ့ပါတယ်ဆိုတော့စာတွေကိုအိမ်တွေကိုလာပေးတာပေါ့နော်တေချာတိလိုက်တာဘယ်တွေကိုလာပေးလဲဆိုတော့အတော်အရင်ကသမီးရဲ့တငယ်ချင်းဆိုလို့ရှိရင်တငယ်ချင်းရှိကိုလာပေးတာပေါ့နော်အဲ့ဒါကိုတိလိုက်အဲ့ဒီအတော်အရင်ကလည်းသူသမီးဟိုစိတ်ပူပြီးတော့ငိုယိုပြီးတော့စင်ကာပူပို့လို့ဟိုဘာလဲတကယ်လာပို့တယ်ဆိုတာကိုသိရတာပေါ့နော်ဥစားဟိုစကားကိုသူများအရင်တစင်အစင်ပေါင်းများစွာကြားတဲ့ဟာမဟုတ်ဘူးပေါ့နော်တကယ်လာပို့တာသူကတော့ပုံမှနေတာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့တောင်းတခုန်80ရက်ခွဲရေလာပြီးတော့အဲ့လိုမျိုးစင်းရင်ကောက်တယ်အဲ့ဒါတော့စားပို့တာမဟုတ်ဘူးသူကအိမ်မှာအဲ့ဒီအသက်အရွယ်အမျိုးသမီးဘယ်နှယောက်ရှိတယ်လဲတို့ပါလို့ပေါ့နော်အဲ့လိုမျိုးစင်းရင်လာကောက်တာအဲ့စင်းလာကောက်တာလူတွေကအများကြီးပဲအယောက်30လောက်ရှိတယ်အဲ့လိုမျိုးတော်တော်ကိုဝန်တိုင်းချဲသွားတယ်ရန်ကုန်မှာလေအမျိုးသမီးတွေကိုဖမ်းပြီးတော့ဟိုစား train နဲ့အတန်တော့မကြားသေးဘူးအဲ့ဒီ step ကိုတော့မရောက်သေးဘူး
မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာတပါတီအစိုးရကို1988ခုနှစ်ကရှစ်လီလုံးလူဒုစန်းကျင်အုပ်ချုပ်မှုကိုစစ်တပ်ကပြစ်ခတ်နှိမ်နှင်းခဲ့စဉ်အထိလူငယ်တွေရဲ့လက်နက်ကင်လမ်းစဉ်ကိုမိဘတွေကသဘောတူတာမရှိခဲ့ပါဘူးခေတ်ဆက်ဆက်လက်နက်ကင်လမ်းစဉ်ကိုလိုက်ပြီးတောခိုခဲ့ကြတဲ့လူငယ်တွေဟာမိဘတွေမသိအောင်တောထဲခိုးထွက်ခဲ့ကြရပါတယ်ဒါပေမဲ့ခေတ်သစ်သမိုင်းမှာမကြုံဘူးအောင်ဖိနှိပ်ရက်စက်တဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာတော့လူငယ်အမျိုးသားအမျိုးသမီးတွေရဲ့အပေါ်မိဘတွေရဲ့သဘောထားတွေကပြောင်းလဲကုန်ကြပါပြီစစ်တပ်ကအမျိုးသမီးတွေကိုစစ်မှုဒဏ်ဖို့စည်ရင်းကောက်နေတာနဲ့ပတ်သက်ပြီးပဲခူးတိုင်းအတွင်းကလေယာဉ်လုပ်ငန်းလုပ်ကိုင်နေသူမိဘတဦးကလည်းသူ့သမီးတွေကိုလွတ်မြောက်နေမြေပို့တဲ့လမ်းကိုပဲရွေးချယ်မယ်လို့အခုလိုပြောဆိုပါတယ်
စစ်မှုကတော့မထမ်းအဲရှင်းရှင်းရမထမ်းစစ်မှုထမ်းတာကတော့ဘယ်လိုလုပ်အဖြစ်ခံမှာလဲတင်းင်းတွေသူတို့ဘက်ကတော့ဘယ်လိုလုပ်အဖြစ်ခံမှာလဲတော့ရှင်းရှင်းလေးပဲဘူးစစ်မှုကတော့မထမ်းပါဘူးထမ်းလို့ဘယ်ကိစ္စနဲ့မပင်ပုံလမ်းနဲ့မှမဖြစ်ဘူးသူကတော့နောက်ဆုံးမိတ်နေလို့မှမလုပ်ဘူးဆိုရင်လည်းသူ့ကိုလုပ်အောင်ပို့ပေးတယ်အငယ်မအဲ့လိုပဲပြောတာပင်ပုံလမ်းနဲ့မှမထမ်းခိုင်းဘူးသူတို့လည်းမထမ်းဘူးပေါ့နော်ဖြစ်အောင်ပဲတခြားအဲ့လိုပဲသူတို့သွားမယ့်နေရာကိုပို့ရမှာပဲလေ
တကယ်တော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးပဲဖြစ်ပါတယ်။စိုက်ပျိုးရေးကိုအဓိကမောင်းနှင်လုပ်ကိုင်နေကြရတဲ့ကျေးလက်လူငယ်အမျိုးသားအမျိုးသမီးတွေကိုစစ်မှုထမ်းခိုင်းတာဟာစိုက်ပျိုးရေးကိုဖျက်ဆီးလိုက်သလိုပါပဲ။ဒါကြောင့်အခုဆိုရင်ကျေးလက်တွေမှာစိုက်ပျိုးလုပ်ကိုင်နေကြတဲ့လူငယ်အမျိုးသားရောလူငယ်အမျိုးသမီးရောတိတ်မရှိတော့ပါဘူး။အဲ့ဒီလိုအခြေအနေတွေကြားကနေစစ်မှုတန်းစင်ခေါ်ခံရမယ်ဆိုရင်သူ့အနေနဲ့တမျိုးပဲရွေးချယ်တော့မယ်လို့ကျေးလက်လူငယ်အမျိုးသမီးတဦးကအခုလိုပြောပါတယ်
သမီးရဲ့အမြင်ကတော့ပေါ့နော်ဒီစစ်မှုမထမ်းမနေရဥပဒေစထွဲကလေးအတိုင်းဟိုယောက်ျားလေးဖြစ်ကောင်မိန်းကလေးဖြစ်ဘယ်လိုအပတ်စင်နေပါယမသိခင်မသိသေးဘူးဘယ်လိုအခြေအနေဖြစ်မှန်းမသိသေးဘူးစစ်မှုထမ်းရမယ်ဆိုတော့ဥပဒေစကြားကလေးအတိုင်းသမီးဆုံးဖြတ်ချက်တစ်ခုကတော့သူတို့လက်ထဲမှာတော့ကိုယ့်ဘဝအဆုံးမသက်သွားဘူးဖြစ်ချင်ရဖြစ်ပြီးတော့လွမြောက်နေမိထိရအောင်သွားပြီးတော့တော်ရဲမှာပဲကိုယ့်ဘဝပိတ်ဆက်တာပို့ပြီးတော့မုံမြက်တယ်ပေါ့အဲ့လိုပဲတွေးတယ်ခံယူထားတယ်တွေးတယ်ဒီပေါ်လစီနဲ့ကိုယ့်စီကိုပေါ့နော်ဒါရိုက်ရောက်လာပြီဆိုလို့ရှိရင်ဒီဥပဒေကြီးကသူတို့ထုတ်ပြီဆိုတော့အနည်းနဲ့အမြန်တော့သူတို့ဆွဲဖမ်းနိုင်ဆွဲရယူလုံးတော့မယ်ပေါ်ဒါဆွဲရပဲဖြစ်ဖြစ်ပေါ်တင်ဖမ်းနိုင်ပဲဖြစ်ဖြစ်ဆင်းရဲတွေကောက်ပြီးပဲဖြစ်လို့လို့ရှိရင်တော့သူတို့လက်ထဲကိုစစ်ကောင်စီလက်ထဲကိုတော့အပါမခံပါနဲ့လို့သူတို့နောက်ကိုတော့အပါမခံနဲ့ပေါ့နော်ရဟန်းအနေနဲ့လူမြနေဝင်ရအောင်ထွက်ရင်ထွက်မထွက်ရင်တော့တခြားနေတဲ့နဲ့ဘာအကောင်းဆုံးလုပ်တယ်လဲဆိုတော့တူတင်ဆုံးဖြတ်ပြီးတော့ပလန်ချထားဖို့ပေါ့
ပြည်သူစစ်မှုထမ်းတင်တဲ့အမှတ်စဉ်1ကိုမနှစ်2024ခုနှစ်ဧပြီလ10ရက်နေ့ကစတင်ဖွင့်လှစ်တင်ကြားပေးခဲ့ရာအခုအခါအမှတ်စဉ်9အထိဖွင့်လှစ်နေပြီဖြစ်ပါတယ် ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်အသက်18နှစ်ကနေ35နှစ်အကြာလူငယ်တွေကိုပြည်ပအလုတ်ထွက်လုတ်ကင်ခွင့်ပိတ်ပင်ခဲ့ပါတယ်ပြီးခဲ့တဲ့2010ခုနှစ်ကစစ်အာဏာရှင်ဟောင်းဗိုလ်ချုပ်မှုကြီးတန်းရွှေအမိန့်နဲ့အရွယ်ရောက်သူအမျိုးသားအမျိုးသမီးတိုင်းစစ်မှုထမ်းရမယ့်ဥပဒေတရားကိုချမှတ်ခဲ့ပါတယ်အဲ့ဒါကိုအာဏာသိမ်းစစ်ကောင်စီကနေမနှစ်2024ဖေဖော်ဝါရီ10ရက်နေ့ကစတင်အသက်သွင်းခဲ့ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရီမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။မကြာခင်မှာတော့ဆိုရှယ်မီဒီယာလူကြီးများသတင်းတို့ကမ္ဘာတလွာခီးသွားအစီအစဉ်တို့ကိုနှာစင်ကြည့်ရှုချက်ရပါမယ်။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မှာပါရှင်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ဝေါ့စ်ကဂါဇာကိုရယူမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြသူတွေကိုပြန်လည်မေးခွန်းထုတ်လိုက်ပါတယ်။အရှိအလဲပိုင်းမှာတော့ Israel Hamas အပြစ်ခတ်ရစဲရေးသဘောတူညီချက်အရနောက်တစ်ချိန်တစားကန်နဲ့အကျဉ်းသားလဲလှယ်ခဲ့ကြပါတယ်။ VOA သတင်းတောက် Veronica Bodres Iglesia ပေးပို့ထားတဲ့သတင်းဆောင်မကူတော့ကိုအောင်အောင်တင်ပြထားပါတယ်ရှင
် Israel Hamas အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုနှစ်ဖက်လုံးကဆက်လက်ထိန်းသိမ်းထားစေပါဖေဖော်ဝါရီ9ရက်နေ့ကတော့ Israel တပ်တွေဟာဂါဇာကမ်းမြောင်းကိုပိုင်းခြားထားတဲ့ Nazarim ဒေသကနေပြန်ဆုတ်ခွာလာတာကြောင့်ပါလက်စတိုင်းမိသားစုတွေဂါဇာကိုပြန်လာနိုင်နေကြပါပြီ။ဒါပေမဲ့စစ်ပွဲအဆုံးသတ်နိုင်ချိန်ဒီဒေသခံတွေရှေ့ရေးဘာဆက်ဖြစ်မလဲဆိုတာကတော့အဖြေမရှိသေးပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်ကဂါဇာကိုပြန်လည်တည်ဆောက်ချိန်ဂါဇာဒေသခံတွေတခြားနိုင်ငံတွေမှာတွားရောက်အခြေချဖို့ဆိုတာမျိုးပြောဆိုနေပါတယ်။ဒီအကြံစီအပေါ်ဝေဖန်ကြသူတွေကိုထရမ့်အစိုးရဘက်ကကုလတုံ့ပြန်ပါတယ်။
You can't get to post-construction.
ခုနှစ်ခုနှစ်တွေတုန်းကမြေရဲပင်လယ်ရဲ့ Paris လို့တင်စားကြတဲ့ Beirut ရဲ့အခြေအနေမျိုးပြန်မဖြစ်နိုင်တော့ပါဘူး။အပြိုအပြက်တွေကြားမှာနေနေရတဲ့လူဦးရေ1.8 တန်းအတွက်ပိုကောင်းမွန်တဲ့ဘဝတွေတည်ဆောက်ပေးရပါမယ်။မီဒီယာတွေအပါအဝင်သူအဆိုပြုထားတဲ့အစီအစဉ်ကိုမကြိုက်ကြသူတွေဒီထက်ကောင်းတဲ့အစီအစဉ်ရှိရင်ကျွန်တော်တို့ကိုလာပြောပြကြပါ
Trump အစီအစဉ်ကို Israel ကထောက်ခံပေးမယ်။ Arab ကမ္ဘာနဲ့ Palestine ခေါင်းဆောင်တွေကတော့ပယ်ချပါတယ်
We need to rebuild the Gaza Strip.
ဂါဇာကိုပြန်လည်တည်ဆောက်ဖို့လိုပါတယ်။ဂါဇာကမ်းမြောင်ဟာကျွန်တော်တို့အမိမြေပါလက်စတိုင်းနယ်မြေအတွေ့အလွန်အရေးပါတဲ့အစိတ်ပိုင်းပါ။ပါလက်စတိုင်းနယ်မြေကလွဲလို့တခြားသွားစရာမရှိပါဘူး
။ပြီးခဲ့တဲ့သတင်းပတ်ကုန်မှာနောက်ထပ်တစားကန်တွေလွတ်လာတာကြောင့် Israel ကအောင်ပွဲခံခဲ့ပါတယ်။ Hamas တွေဖမ်းထားတဲ့ထိုင်းလုံသမား၅ဦးတနင်္ဂနွေနေ့ကပြန်လွတ်လာပြီးတဲ့နောက်မိသားစုတွေပြန်လည်စုံစည်းခဲ့ပါတယ်။ပါလက်စတိုင်း183ဦးလည်းပြန်လည်လွတ်မြောက်ခဲ့ပါတယ်။ Israel Hamas အပြစ်ခတ်ရစဲရေးအစီအစဉ်ဒုတိယအဆင့်နဲ့ပတ်သက်ပြီးတော့လည်းခါတာမှာဒီသတင်းပတ်အတွင်းဆွေးနွေးကြမှာပါခင်ဗျာ
။အခုတော့ပြီးခဲ့တဲ့ရက်ပိုင်းနဲ့အတွင်း Social Media ပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းတွေကိုပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းကဖြစ်တဲ့လေယာဉ်ထိခိုက်မှုတွေမှာတော့ F-35တိုက်လေရင်ပြက်ကြတာလေရင်မှုလွတ်မြောက်သွားပါတယ်တက်ကဆစ်မှာလည်းလေရင်လေတန်းမရောက်ခင်အင်ဂျင်မီးဆွဲလို့ခီးသည်တွေပြန်ပြီးတော့ဆင်းခဲ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတူတွေကိုမအေးတန်တာကျော်စူးစီးတင်ဆက်ထားပါတယ်ရှင
်
အမေရိကန်ပြည်အရတက်ဆက်ပြည်နယ်ဟျူစတန်မြို့ကလေယာဉ်မှာလေယာဉ်ပေါ်ကခီးတဲ့တွေအမြင်ဆင်းနေကြရတာဖြစ်ပါတယ်။လေယာဉ်တောင်ပံအောက်ကမီးတောက်တွေထွက်နေတာကိုလေယာဉ်တွေကနေခီးတဲ့တူရိုက်ထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဖေဗူလာ၂ရက်နေ့ကခီးတဲ့တရားကြော်လိုက်ပါမယ် United လေချောင်းလိုင်းခီးစဉ်အမှတ်138လေယာဉ်မှာလေယာဉ်အင်ဂျင်ပြဿနာရှိတယ်လို့သိရလို့လေယာဉ်ပြန်တက်ဖို့မလုပ်တော့ဘဲနဲ့ခီးတဲ့တွေကိုစင်ခိုင်းရတာပါဘယ်သူမှထိခိုက်တဲ့ရမရခဲ့ဘူးလို့လေချောင်းလိုင်းကပြောပါတယ် George Bush အပြည်ပြည်ဆိုင်ရာလေဆိပ်ကနေပြီးတော့ New York မြို့ LaGuardia လေဆိပ်ကိုမနေ့၈နာရီခွဲလောက်မှထွက်ခွာမယ် Airbus 319လေယာဉ်မှာခီးတဲ့104ယောက်နဲ့လေယာဉ်အမှုရန်9ယောက်ပါရှိတယ်လို့လေချောင်းလိုင်းကဆိုပါတယ်။အဲ့ဒီမတိုင်ခင်ရပ်ပိုင်းတုန်းကပဲအမေရိကန်လေချောင်းလိုင်းရဲ့ပြည်ရင်းခီးတဲ့တင်လေယာဉ်တစ်စင်းဟာဝါရှင်တန်မြို့တော်ရဲ့ရေခဲအမျိုးသားလေဆိပ်မှာဆင်းသက်ခံပြီးမှအမေရိကန်စစ်တပ်ရဲ့ Black Hawk ရဟတ်ယာဉ်နဲ့လေထဲမှာတိုက်မိပြီးတော့ဖိုတိုမှမြစ်ထဲပြုတ်ကျသွားခဲ့လို့လေယာဉ်ပေါ်မှာကရဟတ်ယာဉ်ပေါ်မှာပါသူ68ဦးလုံးသေဆုံးသွားခဲ့ရပါတယ်။တိုက်လေပြကြတဲ့ပုံကိုဗီဒီယိုမှတ်တမ်းမှာတွေ့ရတာပါ Alaska ပြည်နယ်ကလေတဲ့စကမ်းမှာလေကျင်ရေးလုံနေတော့ F-35 တိုက်လေတစ်စင်းပြကြသွားခဲ့ပေမဲ့လေယာဉ်မှုကတော့အသက်အန္တရာယ်ကနေပြီးတော့လွတ်မြောက်သွားခဲ့ပါရင်ဇန်နဝါရီလ28ရက်နေ့မှာအဲ့လေယာဉ်ကလေထဲမှာဆက်ချိုရွေးမှုဖြစ်ခဲ့ပေမဲ့လေယာဉ်မှုကလေယာဉ်ကနေပြီးတော့အချိန်မီခုန်ထွက်နိုင်ခဲ့တယ်လို့တောင်ကားလေးတိုက်လေယာဉ်အုပ်စုရဲ့ဦးစီးအရာရှိဖြစ်တဲ့လေတဲ့ဗိုလ်မှူးကြီးပေါ်ထွန်ချန်ကပြောပါရင်ဤဆန်လေးရက်စကမှာလေရင်စစ်တပ်ဖို့လုံတုံပြတ်ကြတာဖြစ်ပြီးတော့မပြတ်ကြခင်လေးမှာပဲလေရင်မှုကအရေးပေါ်အခြေအနေဖြစ်နေပြီဆိုတာကိုအချက်ပေးခဲ့တာပါ ဤဆန်လေးရက်စကမှာ F-35 တိုက်လေရင်54စင်ထားရှိဖို့2018ခုနှစ်တုန်းကစီစဉ်ခဲ့ပြီးတော့ဒေါ်လာ1500ကျော်ကုန်ကြတဲ့အဆောက်အုံသစ် 36 လုံးနဲ့နေအိမ်ထားစဉ်တော်တော်များများတိုးချဲ့တည်ဆောက်ခဲ့ပါတယ်အဲ့အခြေစိုက်စကမှာလေတဲ့စစ်မှုရန်နဲ့မိသားစုဝင်ပေါင်း 3500 လောက်နေထိုင်တာဖြစ်ပါတယ်F-35 အမျိုးအစားလေယာဉ်ကတော့ခီးစဉ်တစ်ခါကိုရနာစရာမလိုဘဲနဲ့12နာရီကျော်ဇက်တိုက်ပြန်တန်းနိုင်ပြီးတော့မြောက်ကဘာကျန်းတစ်ခုလုံးကိုခီးလမ်းကြောင်းတစ်ခုထဲနဲ့ရောင်းနိုင်စွမ်းရှိတာဖြစ်ပါတယ်။နှစ်တကူနဲ့ဇန်နဝါရီလ29ရက်နေ့မှာမြောက်ကိုရီးယားပြည်သူတွေဟာနိုင်ငံတီထောင်တဲ့ခင်မီဆွန်းတဲ့သူ့ရဲ့တောင်နောက်တစ်ချိန်ခေါင်းဆောင်ဖြစ်လာတဲ့ကင်ဂျွန်အီရိုရဲ့ကျေးရုပ်တုတွေစီပန်းဂျန်တွားရောက်ပြီးခါဝါဖြူခဲ့ကြတယ်လို့တောက်ကြံနေဇန်နဝါရီလ31ရက်နေ့ကနိုင်ငံမှာမီဒီယာကသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာ KCN သတင်းဌာနရဲ့ဗီဒီယိုမှတ်တမ်းတွေအရအရသာပြည်သူတွေနဲ့စစ်သားတွေကမိုးလင်းအာရုံတက်ချိန်မှာကျေးရုပ်တုကြီးတွေရှိပန်းဂျန်ကိုတွားရောက်ပြီးတချို့ကဥညွတ်ခါဝါဖြူတချို့ကဆေးရည်ပြအလေးပြုကြတာတွေ့ရပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကတော့နျူကလ িয়ার လက်နက်စက်ရုံတစ်ခုကိုတွားရောက်ဆစ်ဆီးပြီးတော့နိုင်ငံရဲ့နျူကလ িয়ার စွမ်းအားတိုးမြင့်မှုတိုက်တွန်းခဲ့တယ်လို့ဇန်နဝါရီလ29ရက်နေ့ကနိုင်ငံပိုင်မီဒီယာတွေမှာဖော်ပြပါရယ်သူရဲ့ခီးစဉ်ကဘယ်ချိန်ကတွားခဲ့တာလဲနောက်ပြီးတော့အဲ့ဒီစက်ရုံတွေဘယ်နေရာမှာတည်ရှိလဲဆိုတာတော့မဖော်ပြပါဘူးဒါပေမဲ့ကင်မြွန်အုံးရဲ့ခီးစဉ်ဓာတ်ပုံတွေကမနစ်ကစက်တင်ဘာလတုန်းကတွားခဲ့တယ်ယူရေနီယံတန့်စင်စက်ရုံကိုပဲတွားခဲ့တာဖြစ်နိုင်ပါတယ်ဒီစက်ရုံမှာလက်နက်အစစ်မီနျူကလ িয়ার ပစ္စည်းတွေထုတ်လုပ်နိုင်တာနိုင်ငံရဲ့နျူကလ িয়ার အကာအကွယ်ကိုအားဖြည့်နိုင်တာတွေသိပ္ပံပညာရှင်တွေနဲ့တခြားသူတွေကိုခင်ဗျောင်းဦးကချီးကျူးသွားပါတယ်။တိုကျိုမြို့မြောက်ဘက်ကယာရှိယိုမြို့မှာထရက်ကားကျသွားတဲ့မြေပြိုခြင်းဖြစ်ပါတယ်။ခိုင်မှုမရှိတော့တဲ့မြေအောက်မြေသားကြောင့်ရုတ်တရက်ပြိုကျသွားတဲ့မြေကြီးအပေါက်ထဲပိတ်မိနေတဲ့အဲ့ထရက်ကားမောင်းတဲ့သူကိုရှောက်ဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်တာတပတ်ကျော်ကြာမဲ့ရင်းနဲ့အပျက်စီးတွေကြောင့်အခက်အခဲတွေ့နေတာပါ။ရာရှိယိုမျိုးကလမ်းစုံမှာဇန်နဝါရီလ28ရက်နေ့ကမြေပြိုကျတာဖြစ်ပြီးတော့ထရက်ကားကမြေပြိုကျတဲ့အချိန်မှာမြေကြီးအောက်ထဲပါသွားတာပါ။အခင်းဖြစ်ပြီးတော့တပတ်ကျော်ကြာတဲ့အထိဒီအသက်84နှစ်အရွယ်ရင်းမောင်းရဲ့အခြေအနေကိုမသိရသေးပါဘူး။မြေပြိုကျတဲ့ပေါက်ကအိုလံပစ်ရေကူးကန်တစ်ခုစားလောက်ရှိတဲ့ပေ130လောက်ထိကျဲပြီးတော့အနက်ပေ50လောက်ရှိပြီးတော့အထဲမှာကွန်ကရစ်အကျိုးပဲနဲ့တခြားအမိုက်တရိုက်တွေစုပုံနေပါတယ်။မြေအောက်ရေစိုးပိုက်ကလည်းရေတွေထွက်နေတာပါ။ဒီမြေပြိုခြင်းကမိန်လာပိုက်လိုင်းတွေတန်ကြီးတဲ့ပျက်စီးလို့ဖြစ်နိုင်တယ်လို့ရာရှိယိုမြို့အာနာဝိုင်တွေကဆိုပါတယ်။ကားရဲ့ခေါင်းကန်ကလည်းမြေကြီးနဲ့အမိုက်တရိုက်တွေအောက်မှာပိတ်မိနေတာပါ။အဲ့ဒီရှိနိုင်လို့ကယ်ဆယ်ရေးသမားတွေလည်းရင်မောင်းကိုအပြည့်အဝရှောက်ဖွေကယ်ဆယ်ရေးမလုပ်နိုင်ကြပါဘူး။ ဇိုင်ဝမ်တဲ့ကမြင်းနဲ့အပြည့်စည်တွေကိုရှင်းလင်းမှုအဆက်ရဲများကြီးတွေတုံးနိုင်ဖို့ဒုတိယမြေဆောင်တစ်ခုကိုတွင်းထဲကိုတူးဖောက်တာကိုတော့ဖေဖော်ဝါရီလ3ရက်နေ့ကပဲစပြီးတော့လုပ်ပါတယ်ခရိုင်အာနာဝိုင်တွေကတော့အနီးအနားကမြို့နယ်မြို့နယ်12ခုကအိမ်ထောင်စုတွေစီးပွားရေးလုပ်ငန်းတွေအထူးအရေးကြီးတာကလွဲပြီးတော့နာနာရီကနေ3နာရီကြာရေသုံးဆွဲမှုရပ်တန့်ပေးဖို့တောင်းဆိုထားခဲ့တာပါအဲ့လိုမျိုးရေသုံးဆွဲတာရပ်တန့်လိုက်ရင်တော့တွင်းထဲကရေမျက်နှာပြင်ပြောင်းလဲဖြစ်သွားနိုင်ပါလိမ့်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
အခုတော့ကဘာတလွားခီးသွားအစီအစဉ်ပါရှင်ပစိဖိတ်သမုဒ္ဒရာတဲ့ကကျွန်းတစ်ခုဖြစ်တဲ့ဆမိုဝါကျွန်းနိုင်ငံမှာနှစ်ပေါင်း 3,000 ကျော်တဲ့ကယဉ်ကျေးမှုအမွေနှစ်တွေကိုနောက်မျိုးဆက်တွေအထိလက်ဆင့်ကမ်းနိုင်အောင်ကြိုးစားနေပါတယ်ရိုးရာဆင်းမြင်ချောင်းထိုးနီးပညာကဆလို့ထင်းရဲ့ဖြာလက်ရက်တဲ့ပညာထိလက်မှုပညာတွေမပြောက်ပြက်အောင်ဘလို့ကြိုးစားနေလဲဆိုတာကိုတော့မဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့ကြီးကြရအောင်ပါရှင
်ပစိဖိတ်သမုဒ္ဒရာထဲမှာရှိတဲ့ဆမိုဝါနိုင်ငံဟာကျွန်းကြီးကျွန်းငယ်10ခုစုပေါင်းထားတဲ့ကျွန်းနိုင်ငံဖြစ်ပါတယ်အပူပိုင်းဒေသရာသီဥတုဂျီလင်နဲ့ဆင်းပြရောင်ပင်လယ်ကမ်းခြေတွေနဲ့ရှုကင်းလှပတဲ့ဆမိုဝါကျွန်းပေါ်မှာမူလထာနေဆမိုဝါကျွန်းသူကျွန်းသားတွေနေထိုင်လာကြတာနှစ်ပေါင်း 3,000 ကျော်ရှိနေပါပြီ။နှစ်ပေါင်း 1,000 ချီသက်တမ်းရှိတဲ့ဆမိုဝါကျွန်းပေါ်ကယဉ်ကျေးမှုဓလေ့ထုံးစံတွေကိုနောက်မျိုးဆက်ပေါင်းများစွာအထိလက်ဆင့်ကမ်းနိုင်ဖို့ကြိုးစားနေကြပါတယ်။ရိုးရာဆင်းမြင်တက်တူးထိုးနီးပညာဆီယာပိုတက်ခေါက်ပကြီးဖန်တီးမှုနဲ့ချမ်းဖြာရက်နီးလိုဆမိုဝါကျွန်းသူကျွန်းသားတွေအလေးထားဂုဏ်ယူကြတဲ့လက်မှုပညာဖန်တီးမှုတွေကိုနိုင်ငံတကာကလာကြသူတွေတစုတစည်းနဲ့လေ့လာနိုင်ဖို့အတွက်အာပီယာမြို့တော်မှာရွာကြီးတရွာလှုပ်ထားပါတယ်ယူကေနိုင်ငံကချားလ်စ်ဘုရင်ဆမိုဝါကျွန်းကို2024ခုနှစ်တုန်းကလာခဲ့စဉ်ကလည်းတည်ရင်ချင်းမှုတရုတ်ပြရွာကြီးကိုလာပြီးတော့လေ့လာခဲ့ပါတယ်ခေတ်တွေပြောင်းလဲလာတာနဲ့အမျှဆမိုဝါဒလိထုံးစံတွေတိမ်ကောပျောက်ပြက်သွားမှဆိုရင်ကြတဲ့အတွက်အခုလိုမျိုးယဉ်ကျေးမှုရိုးရာအမှုပညာလက်ရာတွေထိမ့်သိမ့်နိုင်အောင်လှုပ်ထားတာပါပတ်ဝန်းကျင်ရွာတွေမှာနေထိုင်ကြသူတွေကဒီမှာလာပြီးတော့သူတို့နေ့တတူကလောက်ကိုင်းနေထိုင်နေကြပုံတွေကိုတရုတ်ပြကြတယ်လို့လောအားပေးတယောက်ကပြောပြပါတယ
် Well they want they try to show their lifestyle and the way
သူတို့ရွာမှာဘယ်လိုနေထိုင်ကြတယ်ဆိုတာတခြားသူတွေသိနိုင်မြင်နိုင်အောင်ဒီမှာလာပြီးတော့ပြသနေတာဖြစ်ပါတယ်သူတို့ရဲ့နေမှုထိုင်မှုဘဝပုံစံတွေကိုသိသွားရအောင်ပြသနေကြတာပါ
Pacific သမုဒ္ဒရာအလဲပိုင်းနဲ့တောင်ပိုင်းမှာရှိကြတဲ့နိုင်ငံတော်တော်များများမှလိုပဲဆမိုဝါကျွန်းမှာလည်း Polynesian အမွေအနှစ်တစ်ခုဖြစ်တဲ့ဆင်းပင်ဆုပ်ထိုးရိုးရာတက်တူးကိုတိတ်ပြီးအလေးထားကြပါတယ်။မိသားစုလိုက်ကိုစားပြုပုံစံတွေကိုအမျိုးသားတွေကပေါ်မှာဆင်းပင်ထိုးကြလေးရှိသလိုအမျိုးသမီးတွေဆိုရင်လည်းပေါင်လေကနေဒူးအောက်ပိုင်းအထိဆင်းပင်ထိုးကြလေးရှိပါတယ်။ရက်ပိုင်းကနေတည်င်းပတ်ပိုင်းကြတဲ့အထိရိုးရာဆင်းမြင်ထိုးနီးဟာလက်ဝင်ပြီးတော့နာကျင်ပေမဲ့ဆမိုဝါကျွန်းသူကျွန်းသားတွေကတော့ဂုဏ်ယူစွာနဲ့ထိုးနေကြပါတယ်။တက်တူးထိုးနီးလိုပဲဆမိုဝါကျွန်းသားတွေဂုဏ်ယူတဲ့နောက်ထပ်လက်မှုပညာတစ်ခုကတော့ထန်းရွက်နဲ့ဖြာရက်နီးဖြစ်ပါတယ်။ကိုယ်တိုင်လက်နဲ့ရက်တဲ့ဖြာကြောတွေကိုမင်္ဂလာဆောင်လို့အရေးကြီးတဲ့အခမ်းအနားတွေမှာလက်ဆောင်ပေးကြလေရှိပါတယ်။ဒါကြောင့်လဲချားလ်စ်ဘုရင်လာလေတုန်းကလက်ဆောင်ပေးခဲ့ကြတာပါ။ကမ္ဘာလက်ခီးသွားဧည့်သည်တွေလာရောက်လေးလာနိုင်အောင်လှုပ်ထားတဲ့ယဉ်ကျေးမှုတရုတ်ပြရွာကြီးမှာဆမိုဝါကျွန်းသူကျွန်းသားတွေအလေးထားတဲ့ရှေးဟောင်းအမွေအနှစ်တွေကိုအနီးကပ်လေးလာနိုင်ကြမှာဖြစ်တယ်လို့ခီးသွားလုပ်ငန်းတာဝန်ရှိသူကပြောပါတယ်
Samoa very proud of its culture and its tradition.
Samoa ကျွန်းမှာယဉ်ကျေးမှုတွေဒလေထုံးစံတွေကိုတိတ်အလေးထားဂုဏ်ယူကြပါတယ်။ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့နေ့တိုင်းဒီလိုပုံစံမျိုးနဲ့လုပ်ကိုင်နေကြတာဖြစ်ပါတယ်။ဆာမိုဝါကျွန်းရဲ့ယဉ်ကျေးမှုဒလေထုံးစံတွေကိုသိရှိနိုင်ဖို့ကမ္ဘာအနှံ့ကနေဒီကိုတကူတကွာလာကြသူတွေရှိပါတယ်
ဆာမိုဝါယဉ်ကျေးမှုတရုတ်ပြရွာကြီးမှာ တစ်ခေါက်ကိုပိတ်ဆလို့ဖြစ်အောင်အစင်းစင်းလုပ်ပြီးပကြီးဆွဲတဲ့တစ်ခေါက်ပကြီးတွေကိုလည်းကျွမ်းကျင်တွေကလုပ်ပြနေကြပါတယ်။ဆီယာပိုလို့ဆမိုအာကျွမ်းသားတွေခေါ်ကြသလိုတာပါလို့လည်းသိကြတဲ့တစ်ခေါက်ပကြီးတစ်ခုရဖို့အတွက်တစ်ခေါက်ကိုခွာရေစိမ်းပြော့အောင်ထုပြီးတော့ပိတ်ကားလို့ဖြစ်အောင်အစင်းစင်းလုပ်ရတာပါ။လက်ဝင်တဲ့လက်မှုပညာမှုလူငယ်တွေသိမ့်မတက်ကြတော့ဘူးလို့အသက်20အရွယ်မအိုဘိုက AB သတင်းဌာနကိုပြောပြပါရယ
် No hardly have people at my age doing a siapo even my
ကျမရဲ့ရေယူထဲမှာစီရာပိုဖန်တီးသူဘယ်သူမှမရှိသလောက်ပါကျမရဲ့မောင်မတွေထဲမှာလည်းကျမကလွယ်လို့ဘယ်သူမှမတက်ကြပါဘူးဒီသားစုထဲမှာအမေနဲ့ကျမနဲ့ပဲစီရာပိုလောက်သူရှိပါတယ်စီရာဘိုတစ်ခေါက်ပကြီးတွေကိုရောင်းပြီးတော့မိသားစုအတွက်ဝင်းဝင်းရှာနိုင်ဖို့အမေစီရာဘိုလုပ်ရင်ကျမအမြဲဝိုင်းကူပေးပါတယ
်လက်မှုအမှုပညာတစ်ခုဖြစ်တဲ့စီရာဘိုအတွက်လိုတဲ့တစ်ခေါက်ရှာနိုင်ဖို့ကလည်းစိန်ခေါ်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ်တပန်းပင်မျိုးစိတ်တစ်မျိုးဖြစ်တဲ့ paper mulberry ဆိုတဲ့သစ်ပင်ကအခောင်ထဲမှာစီရာဘိုတစ်ခေါက်ပကြီးကိုလုပ်လို့ရပါတယ်တဲ့
The most challenging part is the plant because sometimes the plants didn't grow much
ခက်ခဲဆုံးကဘာလဲလို့ပြောရမယ်ဆိုရင်တော့ပုံဆွဲလို့ရမယ်တစ်ခေါက်မျိုးရှိတဲ့အပင်ရအောင်ရှာရတာကအခက်ဆုံးပါစီရာဘိုအနုတင်ညာဖန်တီးနိုင်ဖို့အတွက်လည်းတစ်ခေါက်ကိုခွာအဝတ်ဆလို့ပျော့သွားအောင်ထုရတာလည်းမလွယ်ပါဘူးအဲ့ဒါတွေကတော့စီရာဘိုတစ်ခေါက်ပကြီးတစ်ခုရဖို့လုပ်ရတဲ့စိန်ခေါ်မှုတွေပ
ါစီရာဘိုမှာဆွဲတဲ့ဆေးရောင်တွေကလည်းအပင်တွေကရတဲ့သဘာဝဆေးရောင်တွေဖြစ်ပါတယ်ဆေးရောင်ချဲတဲ့ဆုပ်တန်ဆိုလဲထန်းလက်နဲ့လှုပ်ထားတာပါခစ်တွေပြောင်းလာတာနဲ့အမျှဒီလိုလက်မှုပညာတွေကိုလူငယ်တွေစိတ်ဝင်စားကြတော့ဘူးလို့ဒီနေရာမှာလှူအားပေးနေသူကပြောပြပါတယ်အထူးသဖြင့်မျိုးပြတွေမှာနေကြတဲ့လူငယ်တွေကရိုးရာလက်မှုပညာတွေကိုလက်ဆင့်ကမ်းယူဖို့စိတ်ဝင်စားကြတော့ပါဘူ
း This traits of trade of siapo making or the tapa making
siapo damam ho tapa တစ်ခေါက်ပကြီးတွေကိုလူတိုင်းမလှုပ်တတ်ပါဘူး globalization ကြောင့်ရောအချိန်နဲ့အမျှအပြောင်းလဲတွေဖြစ်နေတာကြောင့်ပါဒီလက်မှုပညာကိုတော်တော်များများမတက်ကြတော့ပါဘူ
း Australia တိုက်ရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့ Samoa ကျွန်းနိုင်ငံမှာအနောက်တိုင်းနေမှုထိုင်မှုပုံစံတွေပြောင်းလဲလာနေတာကြောင့်နှစ်ပေါင်း3000ကျော်ရဲကရှိကြတဲ့ယဉ်ကျေးမှုအမွေအနှစ်တွေပျောက်ပြယ်ကုန်ပါကိုတချို့ကစိုးရိမ်နေကြပါတယ်
The kids are spending their time on phone they're not going out to the culture stuff that we normally did
အခုကကလေးတွေကဖုန်းပေါ်မှာပဲချိန်ကုန်နေကြပါတယ်1980 90ပြည့်နှစ်ပိုင်းတွေ2000ခုနှစ်စောပိုင်းချိန်တွေတုန်းကကျွန်တော်တို့လုပ်ခဲ့ကြတဲ့ရင်းကျေးမှုဓလေ့ထုံးစံတွေကိုသူတို့စိတ်ဝင်စားကြတော့ပါဘူးအခု21ရာစုမှာပတ်ဝန်းကျင်နေထားကလုံးဝပြောင်းလဲသွားပြီမို့ကျွန်တော်တို့ဆာမိုအာလူကြီးတွေအနေနဲ့စိတ်ပူတင့်ပါတယ်ခေတ်လူငယ်တွေကိုကိုယ်ရင်းကျေးမှုတွေဓလေ့ထုံးစံတွေအကြောင်းသိရှိနားလည်အောင်လုပ်ဖို့ကျွန်တော်တို့မှာတာဝန်ရှိလာပါတယ်မဟုတ်ရင်ကျောင်းတက်မှာနည်းနည်းပါးပါသင်ယူနိုင်ကြတော့မှာပ
ါ Pacific သမုဒ္ဒရာထဲမှာရှိတဲ့ Samoa ကျွန်းပေါ်မှာလွန်ခဲ့တဲ့နှစ်ပေါင်း 3,500 လောက်ထဲကသက်ရှိတွေနေထိုင်ခဲ့ကြတဲ့အထောက်အထားတွေတွေ့ရှိခဲ့ပါတယ်1962ခုနှစ်မှာ New Zealand နိုင်ငံကနေလွတ်လပ်ရေးရခဲ့တဲ့ Samoa ကျွန်းနိုင်ငံဟာဒဏ္ဍသဟာယအဖွဲ့ဝင်နိုင်ငံတစ်ခုလည်းဖြစ်ပါတယ်ခေတ်မီကျွန်းနိုင်ငံတစ်ခုဖြစ်အောင်စ조사နေတဲ့တချိန်ထဲမှာဘိုးဘွားတွေအစဉ်ဆင့်လက်ဆင့်ကမ်းလာခဲ့ကြတဲ့နေမှုထိုင်မှုပုံစံတွေရင်ကျင်းဖို့အမွေအနှစ်တွေကိုထိမ့်သိမ့်နိုင်အောင်လဲဆမဝါကျွန်းသူကျွန်းသားတွေစူးစမ်းနေကြပါတယ်ရှင်ကျွန်မစုမြတ်မော်ပ
ါမဆုမြတ်မော်တင်ပြပေးခဲ့တာပါရှင် VOA စီစဉ်နေတဲ့ပတ်သက်ပြီးတော့အကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျွန်မတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဆိုင်ရီတာဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းဆိုင်ရီတာပေးပို့နိုင်ကြပါတယ်ရှင်တော်တာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်။စနေနေ့နေ့လယ်မှာတရားခံတွေကိုဟာမတ်စ်အဖွဲ့ကပြန်ဖလှယ်ရင်ဂါဇာကိုပြန်တိုက်မယ်လို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကအင်ကန်နေ့မှာပြောပါတယ်။ချင်းချောက်ပြောဆိုနေတာတွေကဘာတန်ဖို့မှမရှိပဲပြည်ထနာတွေကိုပိုရှုပ်ထွေးစေတယ်လို့ဟာမတ်စ်အဖွဲ့ရဲ့ပြောခွင့်ရသူကလည်းသတင်းထောက်တွေကိုအင်ကာနစ်မှာပြောဆိုထားပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျော်ဒန်ဘုရင်ဒုတိယမြောက်အက်ဒူလာကိုအင်ပီရိုမှာအင်ကာနစ်ကလက်ခံတွေ့ဆုံပြီးဂါဇာကိုခီးသွွားလုပ်ငန်းနေရာဖြစ်ပြောင်းဖို့ပြောလိုက်ပါတယ်။ဒါပေမဲ့ဂါဇာကပါလက်စတိုင်းတွေကိုလက်မခံရင်ဂျော်ဒန်နဲ့အီဂျစ်လိုတခြားအာရပ်နိုင်ငံတွေကိုပေးထားတဲ့အမေရိကန်အကူအညီတွေဖြတ်မှာမဟုတ်ပါဘူးလို့လည်းသူကပြောပါတယ်။ဆွဆွဲပြစ်တင်ခံထားတဲ့သမ္မတယွန်းဆွတ်ယိုး ပြောသလိုမဟုတ်ဘဲရွေးကောက်ပွဲကရိုးသားဖြောက်မှတ်တယ်လို့တောင်ကိုရီးယားနိုင်ငံအမျိုးသားရွေးကောက်ပွဲကော်မရှင် NEC ကကာကွယ်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲမဲတွေကိုမယုံမသားလုပ်တာတွေရှိလို့ဒီဇင်ဘာ3ရက်နေ့မှာစစ်အုပ်ချုပ်ရေးကြီးညာရတာလို့ယွန်းဆွေယိုကဖွဲ့စည်းပုံခုံရုံးကိုပြောခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလိုထွက်ဆိုခဲ့တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ပါအင်ဂျင်နီယာကဂလန်ကမ်ပဲဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျမသိက္ခိထိုက်ပါရှင်